မင်္ဂလာညနေခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်စက်တင်ဘာလ16ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ16နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တနင်္လာညနေခင်းရဲ့အစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းလေးကိုမဆုမျက်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။sorry ဒီနယ်လုံငန်းညနေကူတိုက်ခိုက်ခံရပြီးတဲ့နောက်ဂျီနန်စိန်စိန်လုံးတစ်စီကိုဒေါ်လာ100အထိတက်သွားမယ်လို့လိလာသူတွေကခန့်မှန်းထားပါတယ်မြန်မာနိုင်ငံတွင်းမှာရှိနေတဲ့လူဝင်ကြတွေကအကွက်ကြကြဖိနှိပ်ခံနေရပြီးလူမျိုးတွန်းတက်ဖြတ်ခံရမယ့်ချင်းချောက်မှုနဲ့ရင်ဆိုင်နေရတယ်လို့ IISSM နောက်ဆုံးအစီအစဉ်မှာဖော်ပြထားပါတယ်ဟောင်ကောင်မှာတနင်္လာနေ့ကရုံးစံခတ်အခြေအနေတွေဖြစ်ခဲ့ပြီးဒီကနေ့တော့ပုံမှန်ပြန်လည်ပတ်နေပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောရရှင်နေနာဆင်ရမယ်ထိတ်တရောက်သတင်းတွေမှာတော့ရခိုင်ပြည်နယ်မင်းမြားနဲ့ကြောက်တော်မြို့နယ်တွေမှာဒီကနေ့မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးတော့မြန်မာစစ်တပ်ဘက်ကတေဆုံးမှုတွေရှိတယ်လို့လက်နက်တွေလည်းသိမ်းဆည်းရရှိခဲ့ပါတယ
်ပထမတိုက်ပွဲမှာတော့လက်နက်ငယ်3လက်နဲ့အလောင်း3လောင်းကျန်ခဲ့တယ်ပြီးတော့အဲ့ဒီမှာဒုတိယပွဲကဒီအယားရှိတဲ့ကြာဆုံးတဲ့အဖြစ်ပါနေတာပေါ့
ဟေးဟေးပြန်ကြားရတာဝန်ကခိုင်ဒုက္ခပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ဒီလိုမျိုးတိုက်ပွဲတွေပြင်းထန်နေစင်မှာပဲမနက်ဖြန်ကြိုက်တုံငိမ့်ညံရေးဆွေးနွေးပွဲကရောအခြေအနေဘလို့ရှိပါသလဲဆိုတော့သုံးသက်ချက်နဲ့ချင်းပြည်နယ်မှာတော့ဗိုလ်ချုပ်ကျေးရွာစိုက်ထူဖို့စီစဉ်တဲ့အပေါ်မှာချင်းလူငယ်တွေဘက်ကကန့်ကွက်တဲ့သဘောထားထုတ်ပြန်ပါတယ်ထိုင်းနိုင်ငံမှာတော့မြန်မာလူသမား600ကျော်အတွက်အလောအားကနှစ်နာချီဘတ်ငွေ55သန်းရောကျေးရတော့မှာဖြစ်ပါတယ်ဒီလိုမျိုးသတင်းပေးပို့ချက်တွေနဲ့အတူနောက်ဆုံးရသတင်းတွေနားဆင်ရမှာပါအခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မုံတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
် sorryဆော်ဒီအာရေဗျာနိုင်ငံကရေနံလူငန်းနဲ့ဆိုင်တဲ့နေရာနှစ်ခုကိုစနေနေ့ကတိုက်ခိုက်မှုကြောင့်ရေနံစင်းတစီစီးဟာဒေါ်လာ100အထိတက်သွားနိုင်တယ်လို့အီလာသူတွေကသတိပေးလိုက်ပါတယ်။ဒါပြင်အီရန်နဲ့အမေရိကန်ကြားဆစ်ဆက်ညီနိုင်ရေးလာလာပေါ်လဲထိခိုက်သွားတဲ့ပုံရှိပါတယ်။အီရန်ကပြန်လုလာနေတဲ့နျူကလ িয়ার စီစဉ်ရပ်တန့်ရေးသဘောတူညီချက်တစ်ခုရဖို့အီရန်ကောင်းဆောင်တွေပြန်ပြီးဆွေးနွေးလာအောင်ဖိအားပေးတဲ့အနေနဲ့အီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်ရေးယူမှုတွေကိုလျှော့ပေါ်ပေးဖို့ဒေါ်လာဒေါ်နယ်ထရမ့်ကစဉ်းစားနေချိန်မှာပဲဆော်ဒီရေနံလူငန်းနေရာတွေကိုဒရုန်းယာဉ်နဲ့တိုက်ခိုက်တဲ့ဖြစ်ရပ်ပေါ်လာတာပါ။ဒေါ်လာထရမ့်ကသူ့ရဲ့မျိုးသားလူမျိုးရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဂျွန်ဘိုဒန်ကိုပြီးခဲ့တဲ့တင်ဘက်ကဖြိုးပြစ်လိုက်တာကြောင့်အမေရိကန်နဲ့အီရန်ကြားအနေဆုံးတော့တင်းမာမှုလျော့သွားတော့မယ်ဆိုတဲ့မျှော်လင့်ချက်တွေထွက်ခဲ့ပါတယ်။မစ္စတာဘိုဒန်ဟာဒေါ်လာထရမ့်နဲ့နီးစပ်တဲ့ထဲကအီရန်ကိုအဆန့်ကျင်ဆုံးတာဝန်ရှိသူဖြစ်တယ်လို့အီရန်သတင်းစာတွေကပေါ်ပြကြပြီးသူပြုတ်သွားတာကိုဝန်တာအားရရေးကြပါတယ်။စနေနေ့ကတိုက်ခိုက်မှုကိုယီမင်အခြေစိုက်ဟူသည့်ပုံတွေကသူတို့လက်ချက်လို့ပြောပေမဲ့အမေရိကန်တာဝန်ရှိသူတွေကတော့အီရန်လက်ချက်လို့ဆွဆွဲထားတာပါ။ဒီတိုက်ခိုက်မှုကိုလက်တွန့်ပြန်ဖို့အမေရိကန်တပ်ဖွဲ့တွေလုံးဝအစင်းနှင်းဖြစ်နေပြီလို့သမ္မတထရမ့်ကလည်းပြောထားပါတယ်။အီရန်ကတော့ဒီဆွဆွဲချက်ဟာလုံးဝကိုလိမ်လည်ပြောဆိုတာဖြစ်တယ်လို့တုံ့ပြန်ညင်းဆိုထားပါတယ်
။ Saudi Arabia ကရေနံထုတ်တဲ့စက်ရုံကြီးတွေပေါ်တိုက်ခိုက်မှုနဲ့ပတ်သက်လို့ပြည်စုံတဲ့အချက်အလက်တွေမရှိဘဲအပြစ်တင်ပြောနေတာတာဝန်မဲ့ရရောက်တယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်။အီရန်ဆိုရနဲ့ပတ်သက်နေတဲ့ယေမန်ကဟူသီတပုံအဖွဲ့ကသူတို့တိုက်ခိုက်တာလို့ပြောကြားထားချိန်မှာအမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကတိုက်ခိုက်မှုတွေကိုယေမန်ဘက်ကလာတာမဟုတ်ဘူးလို့ပြောခဲ့ပါတယ်။ပြပြစုံစုံစုံစမ်းမှုမရှိဘဲအပြစ်တင်ပြောတာမျိုးကတာဝန်မဲ့ရာယောက်ျောင်းနဲ့ပဋိပက္ခအခြေအနေပိုဆိုးအောင်လုပ်တဲ့အလုပ်ရမှတ်သမျှကိုတရုတ်ကဆန့်ကျင်ကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟွာချုံရင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်အီရန်အစိုးရနဲ့ရောဆာဒီအစိုးရနဲ့ပါတန်တမာရေးစီးပွားရေးနဲ့စွန့်ရင်ဆိုင်ရာဆက်ဆံရေးရှိနေတဲ့တရုတ်နိုင်ငံအနေနဲ့နှစ်ဖက်လုံးနဲ့ဆက်ဆံရေးပြည်လည်အောင်ထိမ့်မုံရပါတယ်ဆာဒီအာရေဗျာဟာတရုတ်နိုင်ငံကိုအဓိကရေနံတင်ပို့ရောင်းချနေတဲ့နိုင်ငံဖြစ်ပါတယ်
တူနီးရှားနိုင်ငံမှာတနင်္ဂနွေနေ့ကလုပ်တဲ့သမ္မတရွေးကောက်ပွဲရဲ့မဲအစီအတွက်၄ပုံ၃ပုံကျော်ကိုရွေးတွက်ပြီးချိန်မှာနိုင်ငံရေးနေတဲ့ကမဟုတ်သူခိုင်စတိုက်ကဥဆောင်နေတယ်လို့ရွေးကောက်ပွဲကော်မရှင်ကဒီကနေ့ပြောပါတယ်ဒီရွေးကောက်ပွဲဟာအာရဗ်နွေဦးလူလူလှရှားမှုဖြစ်ပြီးခဲ့ကဆိုရင်ဒုတိယအကြိမ်ပဲရှိသေးတဲ့ဒီမိုကရေစီနှိကြသမ္မတရွေးကောက်ပွဲပါလက်ရှိမှာမစ္စတာဆာယက်က19ရာခိုင်နှုန်းနဲ့ဥဆောင်နေပြီးအချင်းကျနေတဲ့မီဒီယာတထေးကြီးနာဘီခါရူဟီက 14.9 ရာခိုင်နှုန်းအစ္စလမ်အယူဝါဒဦးစားပေးတဲ့အနာဒါပါတီကသမ္မတလောင်းအဗ္ဒဖတ်တာမူရူက 73.1 ရာခိုင်နှုန်းအတိအသီးရထားကြပါတယ်။ရွေးကောက်ပွဲဝင်သူအများအပြားနဲ့မဲတွေအကြီးအကျယ်ကွဲထွက်ခဲ့တဲ့ဒီရွေးကောက်ပွဲမှာဆာယက်နဲ့ခါရူဟီတို့ရဲ့မဲဆွယ်စည်းရုံးအဖွဲ့နှစ်ဖွဲ့စလုံးကဒုတိယကျော်ရွေးကောက်ပွဲဝင်ဖို့သူတို့အနိုင်ရထားပြီလို့ပြောကြပါတယ်။ဒုတိယကျော်ရွေးကောက်ပွဲတွေသူတို့နှစ်ဦးသတ်မှတ်ချက်ပြည့်မီသွားပြီဆိုတာမဲယုံအထွက်ကောက်ယူတဲ့စစ်တမ်းတွေမှာတွေ့ရပြီးတဲ့နောက်ဥပဒေပေါင်းပေါက်ခဆာယက်နဲ့ခါရူဟီတို့ရဲ့တပ်ပုံတွေကိုသတင်းစာတွေရဲ့မျက်နှာပုံစာမျက်နှာတွေမှာအပြည့်ပုံနဲ့ပေါ်ပြကြပါတယ်။ဒီဒီချင်းသမ္မတရွေးကောက်ပွဲမှာမဲပေးသူ45ရာခိုင်နှုန်းရှိတယ်လို့တူနီးရှားရွေးကောက်ပွဲကော်မရှင် ISIE ကကြေညာတာကြောင့်ပထမအကြိမ်ရွေးကောက်ပွဲတုန်းက64ရာခိုင်နှုန်းရှိခဲ့တာနဲ့နှိုင်းယှဉ်ရင်မဲပေးသူအတော်ကျသွားပါတယ
်။ EU ဥရောပသမဂ္ဂတွေကလည်းဗြိတိန်နိုင်ငံနှုတ်ထွက်ရေးသဘောတူညီချက်တွေရရှိနိုင်အောင်ဆွေးနွေးဖို့အတွက်ပ Today, when you Boris Johnson, EU Commission, Ogata, Jean-Claude Juncker, Luxembourg, Nangama, Twissoni Javare, October, Sakone, Sashiani Rima, Pulome, EU Gaza, and Duye, Tati Swinwe Wema, the Board to Niger Deco, along the Board to Naye, when you Johnson, Mioline Vare, Nileza, Science, Sunijame, Sada, Sinego, Mwingi, the Board to Niger de Dread, Tubaka, the Tarello, Pretty when you got the end of the Ugo, Pyojage Vare. အရင်ဝင်ကြီးချုပ်ဟာထရီဆာမေနဲ့EU ခေါင်းဆောင်တွေရရှိထားတဲ့သဘောတူညီမှုကိုEU ရဲကနှုတ်ထွက်ဖို့တတ်မှတ်ထားတဲ့အောက်တိုဘာ30ရက်မတိုင်ခင်မှာပြန်လည်ပြင်ဆင်သဘောတူနိုင်လိမ့်မယ်လို့သူကအခိုင်အမာမျှော်လင့်နေတာပါ။ထပ်ပြီးတော့ညှိနှိုင်းနိုင်စရာမရှိတော့ဘူးလို့ပြောနေတဲ့EU ဘက်ကတော့ဗြိတိန်ဘက်ကဘလို့အစုပြုတ်လဲဆိုတာစောင့်နေတယ်လို့ပြောထားပါတယ်။အဲ့ဒီသဘောတူညီချက်တွေကိုဗြိတ ဒီလိုမျိုးနိုင်ငံခြားမှာနေဆက်စစ်ဆေးမှုတွေထားရှိရေးကိစ္စဖြစ်ပါတယ်ဗြိတိန်EUတွေကနှုတ်ထွက်ပြီးသွားရင်လည်းနေဆက်သွားလာရင်းတဲ့ကုန်စည်စီးဆင်းမှုဆက်လက်ချောမွေ့နေအောင်လို့နေဆက်တွေဖွင့်ထားဖို့အတွက်ဝန်ကြီးချုပ်ဟောင်းထရီဇာမေးကသဘောတူထားတာပါဗြိတိန်နှုတ်ထွက်ဖို့လိုလားသူတွေကတော့ဗြိတိန်ကEUရဲ့ကုန်သွယ်ရေးစည်းကမ်းချက်တွေအတိုင်းလိုက်နာနေရအောင်မယ်ဆိုပြီးတော့ဒါကိုက
ဒီရီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိ5ကီလိုမီတာ19ကီလိုဟတ်ဇ်1683ည5ကီလိုမီတာ19ကီလိုဟတ်ဇ်15565နဲ့5ကီလိုမီတာ25ကီလိုဟတ်ဇ်11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကနေတနင်္လာညနေပဲသတင်းလေးကိုတိုက်ဆက်လက်ပြပြနေပါတယ်မြန်မာနိုင်ငံထဲမှာရှိနေသေးတဲ့ရိုဟင်ဂျာ6သိန်းဟာအကွက်ကြကြပြည်နေခံရပြီးလူမျိုးတုံးတက်ဖြတ်ခံရမယ့် Android အောက်မှာနေထိုင်နေကြရတယ်လို့မြန်မာနိုင်ငံဆိုင်ရာတီးခြားလွတ်လပ်သောနိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ IIFFN ရဲ့နောက်ဆုံးအစီရင်ခံစာထဲမှာဖော်ပြထားပါတယ်။နိုင်ငံတွင်းမှာကြံနေသေးတဲ့လူဝင်ကြတွေအတွက်လူမျိုးတုံးတက်ဖြတ်ခံရမယ့်ချိန်ချောင်းမှုဆက်ရှိနေပါသေးတယ်လို့ FFM ဥက္ကဋ္ဌမာဇူကီဒါရုစမန်ကပြောပါတယ်။2019ခုနှစ်ကလုပ်တဲ့ရှင်းလင်းမှုစစ်ဆင်ရေးအတွင်းလူမျိုးတုံးတက်ဖြတ်မှုလို့ရတဲ့ကျူးလွန်ထားတာကိုတွေ့ခဲ့ရတယ်ဆိုတာFFM ကလွန်ခဲ့တဲ့တစ်နှစ်မှာပြောခဲ့တယ်ဆိုတာကိုလည်း Mr. Dorisman ကထပ်ပြောသွားပါတယ်။လူမျိုးတုံးတက်ပြမှုကိုတားဆီးဖို့စုံစမ်းစစ်ဆေးဖို့နဲ့ရာဇဝတ်မှုအဖြစ်သတ်မှတ်ပြီးအပြစ်ပေးအရေးယူမဲ့ထိရောက်တဲ့ဥပဒေပြဋ္ဌာန်းဖို့မြန်မာနိုင်ငံဟာပြက်ပွက်နေတယ်လို့ Mr. Dorisman ကထောက်ပြသွားပါတယ်။ FFM အဖွဲ့ရဲ့နောက်ဆုံးအစီရင်ခံစာကိုဒီကနေ့ရက်စွဲနဲ့ထုတ်ပြန်လိုက်တာဖြစ်ပြီးအင်္ဂါနေ့မှာလူခွင့်ရေးကောင်စီကိုတင်သွင်းမှာပါ။အခုနောက်ဆုံးအစီရင်ခံစာထဲမှာလူနည်းစုတိုင်းဒေသနဲ့ကန်အဖွဲ့တွေနဲ့တက်မတော်ကြောင်းဆယ်စုနှစ်ပေါင်းများစွာကြာနေပြီဖြစ်တဲ့တိုက်ခိုက်မှုတွေအတွင်းလူခွင့်ကြီးချိုးဖောက်ထားတာတွေနဲ့ဆိုင်တဲ့အချက်လက်တွေပါလာပါတယ်။ရခိုင်လူမျိုးစုလက်နက်ကင်အဖွဲ့ AE နဲ့တိုက်ခိုက်နေတဲ့တပ်မတော်ဟာလက်နက်ကင်ပုံကံမှုအပေါ်အရက်သားတွေထောက်ခံမှုမရှိအောင်တားဆီးဖို့အတွက်ရခိုင်တိုင်းရင်းသားတွေရဲ့အသက်ရှင်တန်ရင်းနီးလန်းတွေကိုဖျက်တောက်ထားတယ်။လူလူရဲ့လွတ်လပ်စွာသွားလာမှုကိုရောလူသားစာနာမှုအကူအညီပေးမှုတွေကိုပါကန့်သတ်ထားတာကြောင့်လူအများပြားဟာအတမူးပွားကြောင့်မလုံနိုင်ဘူးလို့စားနပ်ရိက်ကလည်းမရနိုင်ကြဘူးလို့ FFM အဖွဲ့ရဲ့အစီအစဉ်မှာဖော်ပြထားပါတယ်။ရိုဝင်ကြလို့ခေါ်ဆိုသုံးဆွဲတာကိုမြန်မာဆွေရကလက်မခံတယ်လို့ဒီ IIFFM အဖွဲ့ကလည်းလက်မခံတယ်ပူပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောထားပါတယ်
။ဟောင်ကောင်ကျွန်းမှာဆန္ဒပြပွဲတွေနဲ့ရုပ်ရည်ဆန်ခအခြေအနေတွေတနည်းနည်းနဲ့တော့ဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့စီးပွားရေးလုပ်ငန်းတွေယထာပူရာယုံတွေကိုပုံမှန်အတိုင်းပြန်လည်လည်ပတ်နေပါတယ်။တနည်းနည်းနဲ့ကတော့အစိုးရရုံးချုပ်အပြင်ဘက်မှာဆန္ဒပြသူတွေကလမ်းတွေပိတ်ဆို့ပြီးတော့ရဲတပ်ဖွဲ့ကိုလောင်စာထည့်ထားတဲ့ဘူးတွေနဲ့ပစ်ပေါက်ခဲ့ကြတယ်လို့ရဲတပ်ဖွဲ့ဘက်ကလည်းမိသားပိုက်တွေမျက်ရည်ရိုဘုံးတွေရာဘာကြီးတွေတုံးပြီးနှိမ်နှင်းဖြိုခွင်းခဲ့ပါတယ်။တနည်းနည်းနဲ့အစောပိုင်းလုံးကအများအပြားငင်းချမ်းတဲ့ဆန္ဒပြပွဲတွေနဲ့စခဲ့တာကနေရုံးရင်းဆန်ခအခြေအနေပြောင်းသွားခဲ့ပါတယ်။သူတို့ကိုသူတို့ပုံဖြတ်ဖုံးကွယ်ဖို့အတွက်အမဲရောင်မျက်နှာဖုံးတွေတက်အုတ်ထုတ်တွေဆောင်းခေါင်းစွတ်တွေဆုပ်ထားကြတဲ့အစိုးရစန့်ကျင်ဆန္ဒပြသူထောင်ပေါင်းများစွာဟာရဲတွေကိုရှောင်တိန်ရင်းနဲ့ဟောင်ကောင်ရဲ့အဓိကစီးပွားရေးလုပ်ငန်းတွေရှိတဲ့လမ်းပေါ်မှာမိတွေရှို့ပြီးလမ်းတွေကိုပိတ်ဆို့ထားခဲ့ကြပါတယ်။ဒီနေ့ကနေညနေပိုင်းမှာအစိုးရဆန္ဒပြသူတွေကရဲတပ်ဖွဲ့ဝင်တွေကိုလောင်စာထည့်ထားတဲ့ဘူးတွေအုတ်ခဲတွေနဲ့ပစ်ပေါက်ပြီးတော့ရဲတပ်ဖွဲ့ဝင်တွေရဲ့လုံခြုံရေးကိုချိမ့်ချောက်ခဲ့တယ်လို့တပ်ဖွဲ့ဝင်2ဦးကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်လူပေါင်း90နီးပါးကိုဖမ်းဆီးခဲ့တယ်လို့ရဲတပ်ဖွဲ့ကဒီကနေ့ပြောပါရယ်။တနင်္ဂနွေနေ့ရုံးရင်ဆန်ခတ်မှုအတွင်းလူ16ယောက်ထက်မနည်းဒဏ်ရာရခဲ့ပြီးတော့3ယောက်ကဒဏ်ရာပြင်းထန်တယ်လို့စစ်ရုံးတာဝန်ရှိသူတွေကပြောပါရယ်။ဇွန်လမှာဆန္ဒပြပွဲတွေစတင်ခဲ့တဲ့ကဆိုရင်ဖမ်းဆီးခံရရစုစုပေါင်း1500နီးပါးရှိပါပြီ
။မြောက်ကိုရီးယားနိုင်ငံရဲ့လူမျိုးရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာတွေအပေါ်အတိအကျပြောမထားတဲ့ချင်းချောက်မှုနဲ့အခက်အခဲတွေဆိုတာကိုဖြေရှင်းပေးမယ်ဆိုရင်အမေရိကန်ပြည်ထောင်စုနဲ့နျူကလ িয়ার ကင်းရှင်းရေးဆိုင်ရာဆွေးနွေးကျင်တယ်လို့မြောက်ကိုရီးယားကပြောလိုက်ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားရပ်ဆိုင်းနေတာတော်ကြပြီဖြစ်တဲ့လုပ်ငန်းအကောင့်တွေဖော်မှုအဆင့်နျူကလ িয়ার ရေးဆွေးနွေးပွဲတွေတန်ဆောက်တော့မယ်လို့အမေရိကန်တာဝန်ရှိသူတွေကမျှော်လင့်ထားတဲ့ရက်မတိုင်ခင်ဂျပိုင်တွေအတွင်းမှာပဲမြောက်ကိုရီးယားနိုင်ငံခြားရေးဌာနကဒီကနေ့အခုလိုပြောတာပါ။အမေရိကန်တာဝန်ရှိသူတွေနဲ့ ပြည်ပြည်ဆောင်တဲ့ဆွေးနွေးပွဲတွေကိုဒီလကုမှာပြန်လုပ်ချင်တယ်လို့မြောက်ကိုရီးယားဒုတိယနိုင်ငံသားဝန်ကြီးချိုးစွန်ဟွေကလွန်ခဲ့တဲ့ဘက်ကပဲပြောထားပါသေးတယ်။ကိုရီးယားဘုတ်သတင်းဌာနကစီအန်ဒီကနေဒီကနေ့ထုတ်လွှင့်သွားတဲ့မြောက်ကိုရီးယားနိုင်ငံသားဌာနရဲ့ထုတ်ပြန်ချက်မှာတော့ဆွေးနွေးပွဲလုပ်နိုင်ခြေရပ်ကိုနောက်ပြန်ဆုတ်သွားပုံရပြီးသတင်းပတ်အနေနဲ့ပြန်ဖြစ်မယ်လ
ောင်ဆေးကိုထုတ်လုပ်တဲ့ပါကျူးဖာမာဆေးကုမ္ပဏီဒေဝါလီခံလိုက်ပါတယ်။ဘိန်းနဲ့မူရည်ဆေးဝါးတွေကိုအခြေခံတဲ့အဲ့ဒီအကြိုက်ခဲပျောက်ဆွေးတွေကြောင့်အမေရိကန်မှာ opioid crisis လို့ပြောရလောက်အောင်ဆေးဆွဲတဲ့ပြဿနာကြီးဖြစ်နေတာပါ။ပါကျူးဖာမာဆေးကုမ္ပဏီဟာဆေးဆွဲမဲ့အန္တရာယ်ရှိပေမဲ့သူ့ရဲ့အကြိုက်ခဲပျောက်ဆွေးတွေရောင်းကောင်းအောင်အလွန်အမင်းဈေးကွက်မြှင့်တင်ရေးတွေလုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဒေသန္တရနဲ့ပြည်내အစိုးရတော်တော်များများကတရားစွဲထားတဲ့အမှုတွေကိုရင်ဆိုင်နေရပါတယ်။တရားစွဲထားတဲ့လုပ်ငန်းပေါင်း 2,000 လောက်ကိုရော့ဂျေးပေးချေအေးဖို့အတွက်သဘောတူညီမှုရခဲ့ပြီးရပ်ပိုင်းကြမှာပဲဆေးကုမ္ပဏီကဒေဝါလီခံလိုက်တာပါ။သဘောတူထားတဲ့ဒီရော့ဂျေးငွေစုပေါင်းကဒေါ်လာ 12 ဘီလီယံလောက်ရှိပါတယ်။တရားစွဲထားတဲ့တချို့ပြည်내အစိုးရတွေကတော့ပါကျူးဖာမာဆေးကုမ္ပဏီနဲ့ကုမ္ပဏီပိုင်ဆက်ကလာမီတာစုကန့်လန့်တဲ့ရော့ဂျေးပမာဏကထိခိုက်ဆုံးရှုံးမှုနဲ့မကမိသလိုလက်ရှိအခြေအနေအရကုမ္ပဏီကရော့ဂျေးပေးဖို့ 12 ဘီလီယံလောက်လဲလုံလုံလောက်လောက်ရှိမှာမဟုတ်ဘူးဆိုပြီးတော့ကန့်ကွက်နေကြပါတယ
်။တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုကြကြသိန်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။တိုင်းရင်းသားညီနောင်မဟာမိတ်အဖွဲ့၄ဘွဲ့နဲ့မြန်မာအစိုးရတို့ကြားငြိမ်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးဖို့စီစဉ်နေကြချိန်မှာပဲရခိုင်ပြည်နယ်ဘက်မှာတော့တိုက်ပွဲတွေကဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်။ဒီကနေ့မှာတော့မင်းများနဲ့ကြောက်တော်မြို့နယ်ထဲမှာမြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးတော့မြန်မာစစ်တပ်ဘက်ကတေဆုံးမှုတွေရှိခဲ့တယ်လို့လက်နက်တွေလည်းသိမ်းဆည်းရမိခဲ့တယ်လို့အေးအေးတာဝန်ရှိသူတွေကပြောပါတယ်။တပ်မတော်ဘက်ကတော့တိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပေမဲ့လို့နှစ်ဖက်ထိခိုက်မှုအခြေအနေကိုမသိရကြောင်းပြောပါတယ်။အသေးစိတ်ကိုတော့နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။မင်းပြန်မြို့နယ်နဲ့ကြောက်တော်မြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးအေးဖွဲ့တို့ဒီကနေ့မှလည်းတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတာပါ။ဒီကနေ့မနက်ပိုင်းမင်းပြန်မြို့နယ်ရွှေကျင်ရွာနီးမှာမြန်မာစစ်တပ်နဲ့တိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။ဒီမနက်မှာမနက်9:00ကနေပြီးတော့9:50ဒီပေါ့နော်။ဒီမင်းပြန်မြို့နယ်ထဲကဒီဒေါကရှောင်းတဝက်မှာဖြစ်တာ။ပထမတိုက်ပွဲမှာတော့လက်နက်ငယ်3လက်နဲ့အလောင်း3လောင်းကြံခဲ့တယ်ပြီးတော့အဲ့ဒီမှာဒုတိယပွဲကဒီမင်းလေးပိုင်းပေါ့နော်ခဏလေးဝန်းကျင်လာပေါ့အဲ့ဒီမှာပြန်ဖြစ်တာအဲ့ဒီမှာဘေးစတိုတလဲလဲကြံခဲ့တာရှိအရာရှိလေးကြာဆုံးတဲ့အဖြစ်ပါနေတာပေါ့ဟိုကမှာစစ်တပ်ကတော့လက်နက်ကြီးတွေနဲ့ခလန်းကြီးတွေတို့တောက်လျှောက်ပစ်နေတာရှိတယ်အခုနောက်ကတော့ဒီဟယ်လီကော်ပတာတွေလာပြီးတော့ပစ်သွားတာရှိတယ်
ဒီတိုက်ပွဲမှာမြန်မာစစ်တပ်ဘက်ကရဟရင်3မြေပြစ်ခတ်ရတဲ့အထိပြင်းထန်ခဲ့ပြီးအေအေဘက်ကလက်နက်နဲ့စစ်ပစ္စည်းတွေတင်စီရမိခဲ့တယ်လို့ခိုင်တုခကပြောပါတယ်ဒီကနေ့မနေ့ပိုင်းမှာလည်းအေအေဘက်နဲ့မြန်မာစစ်တပ်တို့ကြောက်တော်မြို့နယ်တွင်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းခိုင်တုခကပြောပါတယ်
အဲ့ဒီတိုက်ပွဲမှာတော့ဒီပမာစစ်တပ်ဘက်ကနေပြီးတော့ဟိုကြားဆုံးတာ10ထက်ရှိတယ်ဗျ
အနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောခွင့်ရပူမှုကြီးဝင်းစော်ဦးကတော့တိုက်ပွဲဖြစ်ပွားခဲ့ကြောင်းအတည်ပြုပေမဲ့တိုက်ပွဲအခြေအနေနဲ့ထိခိုက်မှုအခြေအနေကိုတော့မသိရသေးဘူးလို့ဆိုပါတယ
်။နောက်ဆုံးအခြေအနေတိုက်ပွဲဖြစ်နေတဲ့ဒါပဲသိရတယ်။အားရလေးဘာမှမသိရသေးဘူး
။ဒီကနေ့မှဖြစ်ပွားခဲ့တဲ့မင်းပြားနဲ့ကြောက်တော်မြို့နယ်တွင်တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြောက်ဆုံးမှုများပြားတယ်လို့အေအေဖက်ကနေပြောဆိုခဲ့ပေမဲ့တခြားသိမပြုနိုင်သေးပါဘူး။မနေ့ကလည်းကြောက်တော်မြို့နယ်ကလသာမြစ်တွင်မြန်မာစစ်သင်္ဘောနှစ်စီးကိုအေအေဘက်ကနှစ်ကြိမ်တိုင်တိုင်လက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာသင်္ဘောထိခိုက်မှုမရှိခဲ့ဘူးလို့ဘူမူကြီးဝင်းစော်ဦးကပြောပါတယ်။ဒါပေမဲ့အခုလိုပြန်လည်ပစ်ခတ်မှုတွင်ရေတပ်သင်္ဘောကနေပစ်ခတ်တဲ့လက်နက်ကြီးဟာတင်းကနက်နဲ့စပယ်လာရွာတွင်ကြားရောက်ပောက်ကွဲခဲ့လို့ရွာသား၅ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံရွာသားတွေကပြောပါတယ်။မနေ့ကကြောက်တော်မြို့နယ်ကံသုံးဆေးရွာတွင်လက်နက်ကြီးကျရောက်ခဲ့လို့ရွာသားတို့တိုက်ဆုံမှုဖြစ်ပွားခဲ့ကြောင်းကံသုံးဆေးရွာနီးကကံဆောက်ဆရာတော်ကနေမိတ်ပါတယ်
။ဘာဖြစ်ဖြစ်တာမဟုတ်ဘူးဗျာကြီး။ညဒနာနောက်ကတံပေါ်ကနန်းကျင်လိုက်တဲ့ပုံစံမျိုးကံသုံးဆေးမှလည်းတဦးလေးပဲခြေတော့မှာလားသူကတွင်းလွန်ပြီးတော့ပြတာပေါ့ပြောတယ်။သူကညနေဆိုတော့လေးဆေးခန့်တွေကလည်းတော့လို့အဆင်ပြေတော့နောက်တော့အချိန်ကြီးပေါ်လိုက်ရင်တော့သူကအသက်မီလောက်တယ်။တွင်းလွန်ပြီးတော့တေပေါ်တာအဲ့လိုပုံစံမျိုး
ကန်ဆောက်ရွာနီးကန်သုံးဆေးကျေးရွာတွင်လက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့လူသေဆုံးမှုဖြစ်စဉ်မှာဘယ်ဖွဲ့ရဲ့လက်ချက်ဆိုတာမသိရဘူးလို့ဆရာတော်ကမိန့်ပါတယ် ยังไงเล่นกันเอเอพ่อป่าวเองยาวไปมาทำไมลีพ่อฮะยามาเนี่ยใช่ยี่กุมเสียงพ่อเนี่ยฉันมีเนี่ยสิบปันใจดูมิวมาไปกว่าเดียเสียยี่นับเป็นตัวตัวยิ่งมุ่ยยากินอันยี่ด้วยด้วยส่วนส่วนนี้มุ่ยมันนับเป็นเสด็จมาละสักคนยันนี่มาสาธิตผู้ชินีพิมพ์เลยที่กันนี้ที่ไต้หวันเสร็จแล้วพี่ป้อนนี่เสร็จแล้วพี่ป้าเลยครับเนี่ย
นายกเอ๋มาเชิญสบิโรมเล็บเชมาด้วยสงครามในจังหวัดสุนิเวจังหวัดเทศบาลเลยสุยานิยัยก็มาเชิญไปจ้าเจียเชียงปีในจังหวัดมาจิมบามีนิยัยสุนิเวก้าลาลากาวเมลูมยอลินจาวสุยาบกัดเรียนทบียนทับเมลูแต่ยินอะไรนักการเผยเรื่องการอดีตสุนิเวมาตั้งบ้านสัญญาเกษตรยึดดีกว่าอดีตการทับยอสุนัยเมลูมยอลินนิจาวาเล
สิ่งยังยังยี่ลาต้องตัดดูริการอดีตยังยังยี่สุนิเวริกาเฮมจ้าตัดแต่ลูกสาวนิจาราพิเดสุวิเวบมาเลยอดีตสงกรอวิวเอตรินดาวแม่เมฆาตรินเปปุทาบาเลยสุยาเอ็นยังยังยี่กอมชิงอุสังเจมบาร์เอจังจงยังยังยี่สุนิเวโกมันนับเป็นสัตย์เดนบาลักสักคนเนี่ยนี่มาสัตย์เดนดอมาวะที่สุนิเวโอตัดผู้เพจจ้าขันทายเอเกย์โอเกเชียนเพย์บีเอสเอลฟ์เตอร์แอมเปลังเพย์เอ็มเอ็นดีเจบีกูเกนเพย์เนี่ย ยูเอลีจะขยันเพื่อเลี้ยงไว้จะลงแต่ยาวจามาวะสุนิเวเนปตะลุสุยาเปกาโรปนามาตบอตุสาจูโชคในบุตรที่มีอลินท้าเจ้าในงานอุตมระยุ่งยุ่งใจมุจูอุโจทิกาสติมาลาสตงยันนิกาเนปิโรมาเจมบาเลตรินซาเชลิมเวมาทบพอบโยสุทาวาเลใจนองสุนิเวกุเพจจาทาร์เรมยาวไปมหาเมกเลี้ยงไว้ฮะจะในงานลงพิกัดแต่ขยันมุยเซย์ตบอตุสาจูอันซีโกลัมเมมทูยาดีเรอเพื่อรูปที่บี แล้วชิมาโร่ไปเล่าเรื่องของเรื่องนับเป็นสัจจะชุดสูงในยี่อัตราสุนีนิจาราพิบาริมหาเมลีเวมาพีเอสเอลฟ์เตอร์แอมเปลาเอ็มเอ็นดีเจพีกูเกนเนชูเอลีจะขยันเพื่อต้องเวกาโร่สุยาจัมโรเน่ใจบริบินยินทันทันสลับพิบวานิลูยิ่งยิ่งสุนีเวกูเล่เป็นเส้นทางมั่งหงมายลานีแต่ยุคที่ตุนียามาสุนีวูต้องสู้เกจาริเม่นักสงมาโร่ใจดงมาด้วยสมัยเกษากูทวอตุเกจาราบะที่สุนีเวกูจัมโร่ยินนัยอภัยกังซังทุติยาปุจจิยาบีเตียวเมลูสุนีเวมาป่าวินตุริกาพิโสทัต
လို့အပြုသဘောဆောင်တဲ့မျိုးလေးမျက်ရှိလို့လည်းဒီလို17ရက်နေ့အထိကျွန်တော်တို့ဒါစစ်ကတ်တိုက်ခိုက်မှုရပ်ဆိုင်ပြီးထားတာဖြစ်ပါတယ်
တိုက်ပွဲတွေဖြစ်နေရတဲ့ပတ်သက်လို့အဓိကထားဆွေးနွေးဖို့ပြင်ဆင်နေတာကြောင့်လာမယ့်ကျိုင်းတုံဆွေးနွေးပွဲမှာစီးရေးကိစ္စတွေဆွေးနွေးဖို့တက်မတော်ဘက်ကဆုံးဖြတ်မှုတစုံတရာပေးနိုင်မဲ့သူတွေပါဝင်ဖို့လိုအပ်ကြောင်းရခိုင်တက်မတော်အေးအေးပြောခွင့်ရခိုင်တုခါကပြောပါတယ်
။ဟိုအဓိကကတော့ကျွန်တော်တို့ဒီဟုတ်တာပေါ့နော်ဒီဘီလက်ထရီကိစ္စကိုဟိုအဓိကထားပြီးတော့ဆွေးနွေးကြပါပေါ့အထူးသဖြင့်တော့ဒီအခုဖြစ်နေတဲ့ဒီတိုက်ပွဲတွေကိုနော်ဘလို့ဟိုရည်စည်နိုင်လဲဆိုတဲ့ဥစ္စာအဓိကထားဆွေးနွေးကြမယ်လို့တော့ပြရတယ်ဗျ။ဒါပေမဲ့ဒီဆွေးနွေးပွဲရရလာကဘာဖြစ်လာမလဲဆိုတာတော့လောလောဆယ်ကြိုတင်ပြောဖို့တော့ခက်တာပေါ့။ဒီအထူးသဖြင့်တော့ဒီဥစ္စာပေါ့နော်စစ်တပ်ဘက်ကတက်လာမဲ့ဒီပုံစံတွေကသူတို့ဘာပြောလာမလဲဆိုတဲ့ပေါ်တော့အဓိကမူတည်တာပေါ့
။ပြီးခဲ့တဲ့ဆွေးနွေးပွဲမှာတော့ဘိုင်းလက်ထရီကိုနှစ်ဖက်သဘောတူစာချုပ်မူကြမ်းကိုအပြန်အလှန်ပေးအပ်ထားခဲ့ပါတယ်။လာမယ့်ဆွေးနွေးပွဲမှာတော့နှစ်ဖက်သုံးသက်ချက်တွေကိုအပြန်အလှန်ဆွေးနွေးဝယ်ရှိပြီးနည်းမြေတက်မှတ်ဖို့အတွက်လည်းဆွေးနွေးဖို့ရှိနေတာဖြစ်ပါတယ်။ငင်းငယ်ရင်းနဲ့ပတ်သက်လို့ဒီတစ်ခေါက်ဆွေးနွေးပွဲမှာတပ်ပိုင်းဆိုင်ရာကိစ္စရပ်တွေဆွေးနွေးနိုင်မယ်လို့မျှော်လင့်ပေမဲ့ပနာမအပြစ်ရဲ့လက်မှတ်ထိုးနိုင်ဖို့တော့ထပ်မံဆွေးနွေးရအောင်မယ်လို့သုံးသက်လိုက်သူကတော့ငင်းငယ်ရင်းလေးလားသုံးသက်သူဦးမမောင်ဆိုပါပြည်ရေးဇပိုင်းက KBC ဥက္ကဋ္ဌနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တွေ့ဆုံချိန်မှာကာကျုပ်ဘက်ကတက်မတော်ရဲ့သဘောထား6ချက်ကိုညှိနှိုင်းလို့ရတယ်လို့သတင်းစကားပါလိုက်တာကြောင့်တက်မတော်ဘက်ကသဘောထားအပြောင်းလဲရှိလိမ့်မလားလို့ဦးမမောင်စိုးကတော့မျှော်လင့်နေပါတယ
်အဓိကတော့တက်နေရာချထားရင်းနဲ့ပတ်သက်ပြီးတော့တက်ကဘယ်လောက်ထိလိုက်လျောမလဲဆိုတဲ့အပိုင်းပေါ်မူတည်ပါတယ်တက်ရဲ့သဘောထားအပြောင်းလဲရှိသလားလို့ကျွန်တော်တို့ကအဲ့မှဆာတာပေါ့မှဆာတဲ့အချိန်မှာလောလောဆယ်မှာဘိုင်လက်ဆာအရေးကြီးဆုံးပဲအဲ့လိုချက်မှာကတန်ရဆာဆာရေးကအရေးကြီးဆုံးပဲတန်ရဆာဆာရေးမှာဒီကိထိတ်ရောက်နေတာကဒီခိုင်မှရှိတဲ့အေးတပ်ဖွဲ့ရဲ့ဒီစီမှုကိုအတိမပြုမှလားမပြုဘူးဆိုလို့ရှိရင်ဘိုင်လက်ဆာကအောင်မြင်မှာမဟုတ်ဘူးလေအဲ့တော့ဒီအချိန်လေးကိုပဲစောင့်ကြည့်အောင်လို့ထင်ပါတယ်ကျွန်တော်ထင်တာကတော့ဒါနဲ့တန်ရဆာဆာရေးနဲ့ပတ်သက်ပြီးတော့ထပ်ဆွေးနွေးဖို့အတွက်အချိန်ဆက်ယူမယ်လို့ကျွန်တော်ကလိုပဲထင်တယ်ဒီဆွေးနွေးပွဲမှာဘိုင်လက်ဆယ်တခါလေးထုတ်နိုင်ဖို့လားလားတော့ဖြစ်နေကြရတယ်နည်းတယ်လို့ပဲထင်ပါတယ်
အစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ဩဂုတ်လ31ရက်နေ့ကကျိုင်းတုံမြို့မှာနောက်ဆုံးတွေ့ဆုံခဲ့တာမှာဒီဆွေးနွေးပွဲဟာဟန်ပြလုပ်ပွဲအဖြစ်ဝေဖန်တာတွေလည်းရှိလာခဲ့ပါတယ်။ဒီတစ်ခေါက်ဆွေးနွေးပွဲနဲ့ပတ်သက်လို့ရလက်ကောင်းကြလာမယ်လို့မျှော်လင့်သူတွေရှိနေတယ်လို့ပြီးခဲ့တဲ့ဆွေးနွေးပွဲကနေထင်တယ်လို့ငြိမ်းချမ်းရေးအတွက်ရလက်ကောင်းတစ်စုံတစ်ခုထွက်မလာတာကြောင့်ဆွေးနွေးပွဲတွေနဲ့ပတ်သက်လို့ဝေဖန်မှုတွေလည်းရှိနေပါတယ်ရှင်။
မမေခါပါရှင်မနေ့ပြန်ကျင်းပမယ့်ကျိုင်းတုံရဲ့ဆွေးနွေးပွဲရလဒ်အကြောင်းကိုလည်းမနေ့ပြန်အင်္ဂါနေ့ည9နာရီတည်းရဲ့လေလိုက်အစီအစဉ်မှာသုံးသက်ဆွေးနွေးဖို့ရှိတာမို့တော်ရရှင်နေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရသည်ရှင်အခုဆက်ပြီးတော့ချင်းမီနယ်ဘက်ကသတင်းကိုတင်ဆက်ချင်ပါတယ်ချင်းမီနယ်ဟာခါမြို့မှာဗိုလ်ချုပ်အောင်ဆန်းကျေးရုပ်ထုစိုက်ထူမာကိုချင်းလူငယ်ကွန်ရက်ကကန့်ကွက်ကြောင်းသဘောထားထုတ်ပြန်ပါတယ်ဒါနဲ့ပတ်သက်လို့ချင်းပြည်နယ်အစိုးရဘက်ကတော့တာဝန်အရဆောင်ရွက်တာလို့တုံ့ပြန်ထားပါတယ်အရင်တုန်းကလည်းတခြားပြည်နယ်တွေမှာအလားတူဒီလိုမျိုးဗိုလ်ချုပ်အောင်ဆန်းကျေးရုပ်တည်ဆောက်မှုနဲ့ပတ်သက်ပြီးကန့်ကွက်မှုတွေနဲ့ရင်ဆိုင်ခဲ့ရတာမို့ဒီလိုမျိုးတိုင်းရင်းဒေသတွေမှာဗိုလ်ချုပ်ရုပ်ထုတွေစိုက်ထူမယ်ဆိုရင်အားလုံးရဲ့ဆန္ဒကိုအလေးထားပြီးဆုံးဖြတ်တင်တယ်ဆိုပြီးနိုင်ငံရေးလေလာသူတွေကသုံးသပ်ပါတယ်အကြောင်းစုံကိုတော့ VOA သတင်းတောက်မဆုစုကသတင်းပေးပို့ထားပါတယ်
ချင်းမြင့်နယ်မြို့တော်ဟာခါမှာစိုက်ထုံမယ်ဗိုလ်ချုပ်အောင်ဆန်းကျေးရုပ်ထုကိစ္စနဲ့ပတ်သက်ပြီးချင်းလူငယ်ကွန်ရက်ကစက်တင်ဘာလ15ရက်နေ့မှာကောက်ွက်ကြောင်းသဘောထားထုတ်ပြန်ခဲ့ပါတယ်။တိုင်းရင်းသားပေါင်းစုံတန်းတူနေနိုင်မယ်နိုင်ငံတစ်ခုတည်ထောင်မှုအတွက်ကချင်ရှမ်းဗမာနဲ့ချင်းတိုင်းရင်းသားခေါင်းဆောင်တွေချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်ပါကတိကဝတ်တွေကိုအကောင့်ထဲပေါ်နိုင်ရင်းမရှိသေးပဲနိုင်ငံတွင်းမှာတိုက်ပွဲတွေဖြစ်နေချိန်အခုလိုဗိုလ်ချုပ်ရုပ်ထုစိုက်ထုတာကလက်မခံနိုင်စရာဖြစ်တယ်လို့ဆိုပါတယ်။လက်ရှိအနေအထားမှာဗိုလ်ချုပ်ရုပ်ထုစိုက်ထုတဲ့အပေါ်တခြားဒေသတွေမှာလည်းကန့်ကွက်မှုတွေရှိနေပြီးတိုင်းရင်းသားဒေသတွေမှာဘလို့သဘောမျိုးနဲ့ဗိုလ်ချုပ်ရုပ်ထုကိုစိုက်ထုဖို့ဆောင်ရွက်နေကြသလဲဆိုတာကိုနားမလည်နိုင်ဘူးလို့ချင်းလူငယ်ကွန်ရဲ့အဖွဲ့ဝင်စလိုက်မန်ဟုံးကပြောပါတယ်
တိုင်းရင်းသားတွေမှာလည်းကျွန်တော်အထွတ်မြတ်ထားတဲ့နေထိုင်မှတို့ကျွန်တော်တို့လေးစားရတဲ့တိုင်းရင်းသားကောင်းဆောင်တွေလည်းအတိအကျရှိကြတယ်ဒါပေမဲ့ဥမာဟိုကရင်အာဆာနေနေလိုမျိုးဟာတော့မှသူတို့လက်မခံနိုင်ဘူးအစိုးရနေပြီးတော့ဒါတရားစွဲဆိုတဲ့အဆင့်ဖြီပါဖြစ်တယ်ပေါ့နော်ကျွန်တော်တို့ချင်းမှာဆိုလို့ရှိရင်လည်းကျွန်တော်တို့ချင်းမျိုးသားနေဆိုတာကျွန်တော်ချင်းတိုင်းရင်းသားအားလုံးရဲ့နေထူနေမြက်နေတနေဖြစ်တယ်ဒီလိုနေတော်မှာအစိုးရအနေနဲ့အတိမတ်ပြုတဲ့တရားဝင်ရုံးပေးရလို့မျိုးအောင်တတ်မှတ်ပြီးတဲ့အဆင့်မျိုးဖြစ်ခဲ့ဘူးဒါကိုကျွန်တော်တို့အမျိုးသားတန်းတူရေးပြောနေမယ်ဆိုရင်လုံးဝတရားများတော့မရှိတဲ့လုံးရမျိုးလို့ပြောချင်ပါတယ်
ချင်းမြင့်နယ်အစိုးရနဲ့လွှတ်တော်ဥက္ကဋ္ဌတို့ကဗိုလ်ချုပ်ကျေးရုပ်တည်ဆောက်မယ်ဆိုတာတာဝန်ကိုကျော်လွန်ပြီးတခြားရည်ရွယ်ချက်နဲ့ရုပ်ထုတည်ဆောက်တာလားဆိုတဲ့မေးခွန်းထုတ်เสียဖြစ်နေတယ်လို့ချင်းလူငယ်ကွန်ရက်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ချင်းမြင့်နယ်လွှတ်တော်ဥက္ကဋ္ဌဦးစိုးပွဲကတော့အခုကန့်ကွက်နေကြတဲ့ဗိုလ်ချုပ်ရုပ်ထုကနေရာအစ်မစိုက်ထူမှာမဟုတ်ဘဲချင်းမြင့်နယ်လွှတ်တော်ရုံးကရှိပြီးသားဗိုလ်ချုပ်ရုပ်ထုကိုအစ်တလဲလဲတာဖြစ်တယ်လို့ VOA ကိုပြောပါတယ်။
လူငယ်ဒီအတိုက်ခံလေးတွေပါလီဒါဒီကတော့တို့ချုံဆန်ပဲနော်ကျိုးအကြောင်းမသိပဲနဲ့ကြားတဲ့မြတ်ကိုတို့လောက်တာပဲနော်အဲ့ဒါကကျွန်တော်တို့အနေနဲ့ဒီဥစ္စာကကျွန်တော်တို့အစားထူလုပ်ပေးတော့ဆက်ပါအရင်ကြဲကလုပ်ပြီးတောက်ဆက်ပါ
တိုင်းရင်းသားလူမျိုးစုတွေနေထိုင်တဲ့ပြည်နယ်တွေမှာဗိုလ်ချုပ်ရုပ်ထုစိုက်ထုတ်မဲ့ကိစ္စကိုဒေသခံပြည်သူတွေအရက်ပတ်အဖွဲ့အစည်းတွေနဲ့ညှိနှိုင်းဆွေးနွေးတိုင်ပင်ပြီးအားလုံးရဲ့သဘောတူညီချက်ရမှာလုပ်တဲ့နယ်လို့နိုင်ငံရေးလေလာသုံးသက်သူဒေါက်တာရန်မျိုးသိန်းကပြောဆိုထားပါတယ
်တိုင်းရင်းသားလူမျိုးစုအားလုံးကြီးကဗိုလ်ချုပ်အောင်ဆန်းကိုလူနိုင်ငံဖခင်ကြီးအမျိုးသားကောင်းဆောင်ကြီးအဖြစ်အလေးထားတယ်တန်ဖိုးထားတယ်နောက်ဈေးစားပြီးသားဖြစ်တယ်အဲဆိုတော့လည်းပဲအခုလိုအခြေအနေမျိုးမှာဗိုလ်ချုပ်ဆိုင်ရုပ်ထုတွေကိုပြည်နယ်တွေကမြို့တွေမှာလိုက်ပြီးတော့စိုက်ထူတာဟာတကယ်တမ်းပြောမယ်ဆိုရင်နောက်ရှင်ရဲဆိုဗိုလ်ချုပ်ဆိုင်ပေါ်တိုင်းသားတွေရဲ့နောက်လေးစားအတိမတ်ပြုမှုတန်ဖိုးထားမှုကိုလည်းထိခိုက်နိုင်တယ်လို့လက်ရှိတွားနေတဲ့အမျိုးသားပြန်လည်တင့်မြတ်ရေးယုံကြည်မှုတည်ဆောက်ရေးနဲ့ဒီမိုကရေစီဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးလမ်းကြောင်းအပေါ်မှာလည်းပဲကြည့်ကြည့်မမအစိုးသဘောတက်ရောက်မှုတွေဖြစ်လာနိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
် NLD အစိုးရတက်လာပြီးတဲ့နောက်တိုင်းရင်းသားဒေသတွေအပါအဝင်မြို့အတော်များများမှာဗိုလ်ချုပ်အောင်ဆန်းရုပ်ထုတွေကိုစိုက်ထူတာတွေရှိလာသလိုအဲ့ဒီအပေါ်ဒေသခံတွေရဲ့ကံကွက်မှုကလည်းမြင့်တက်လာပါတယ်ကယားပြည်နယ်လွိုင်ကုန်းမြို့မှာလည်းဗိုလ်ချုပ်အောင်ဆန်းချေရုပ်ထုစိုက်ထူမှုကိုပြည်နယ်အစိုးရက2018နှစ်စံပိုင်းကတည်းကစတင်စူးစမ်းခဲ့ပြီးဒေသခံတွေကလည်းစက်တိုက်စုလို့ကံကွက်ခဲ့တာပါအဲ့ဒီလိုကံကွက်ဆန္ဒပြခဲ့တဲ့ကရင်ပြည်လူငယ်6ဦးဟာလည်းနိုင်ငံသားများ၏ပုံကိုယ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကာကွယ်ပေးရေးဥပဒေပုံမှန်30နဲ့ပြည်내အစိုးရရဲ့တရားစွဲဆိုမှုကိုအခုချိန်မှရင်ဆိုင်နေရပါတယ်။အခုလိုဗိုလ်ချုပ်အောင်ဆန်းရုပ်ထုကိုနေရအနှံ့မှာစိုက်ထူနေတာက2020မဲဆွယ်ကာလအတွက်ဗိုလ်ချုပ်ကိုအတုံးချနေတာဖြစ်တယ်လို့နိုင်ငံရေးအတိုင်းအဝန်ကြားဝေဖန်တဲ့တွေလည်းထွက်ပေါ်နေပါတယ်။
မဆူဆူပါရှင်အခုဆက်ပြီးတော့ထိုင်းနိုင်ငံရောက်မြန်မာအလုံသမားတွေကျော်ကြီးဘတ်တန်းနဲ့ချီဗီရတဲ့သတင်းကိုတင်ပြကြပါမယ်ထိုင်းမြန်မာနယ်စပ်မဲဆောင်မြို့ကထိုင်ဝမ်နိုင်ငံသားပိုင်နဲ့အထည်ချုပ်ဆက်ယုံတရုံကမြန်မာအလုံသမား600ကျော်ဟာလူဝါကနေနာချီဘန်ငွေ50နဲ့5တန်းကျော်ကြီးရတော့မှာဖြစ်ပါတယ်သူတို့ကိုဆက်ယုံကတတ်မှတ်ထားတဲ့လူဝါကမပေးတာကြောင့်ထိုင်းလူကုန်ကူတိုက်ဖြတ်ရေး Barin, a beer song guru, Tain Chesai, Vue, the Rin of Mae Madrin Bebo Tavare.
Hanging out, Lugong Kumu Dache Yemu, Yaruwa Usambi, Yen at Lugama Akui Gawai, if we don't say Joha, Tainang and Dakia, Mesam Yuga, Taiwan Nang and Dabai, others are a tattoo sayonet. Eight sayo, Nayomo, we have to see it up your body. A coolomu, sayonga Lugamari net. ไดยัยตรึกส่งสิสิเกจายามาမြန်မာနိုင်ငံသားအလုတ္တမ၆၀၀ကျော်ဟာသတ်မှတ်ထားတဲ့လူအားကဖြစ်တဲ့ဥပဒေပါတနည်းလူအားက၃၀၀တစ်ဘက်ကိုမရကြဘူးလို့ဆိုပါတယ်။၆မိကြာလူဟောင်းလူသားတွေကိုတော့ထိုင်းဘက်၂၆၅ဘက်သာပြီးပြီးအလုတ္တမအသစ်တွေဆိုရင်တော့ဘန်းဝေတရာကနေ၁၃၀ကိုသာပေးခဲ့တယ်လို့ဆိုပါတယ်။အလုတ္တမတွေကိုအားလိုက်ရမပေးဘဲတလလုံး
အလုတ်ခိုင်းစီခဲ့တာကိုလည်းစစ်ဆေးတွေ့ရှိသွားပါတယ်။အခုလိုမျိုးအလုတ်သမားရေးရာအစီအမင်းအရာရှိရဲ့လာရောက်စစ်ဆေးခဲ့ပြီးတဲ့နောက်ထိုင်းဝမ်နိုင်ငံသားပိုင်စက်ရုံကိုမြန်မာအလုတ်သမား၆၀၀ကျော်အတွက်နှစ်နာကြီးဘန်းဝေ၄၅တန်းပေးဖို့ထိုင်းအလုတ်သမားရေးရာဝန်ကြီးဌာနကဆုံးဖြတ်ခဲ့ကြောင်းမက်ဖောင်ဒေးရှင်းကအလုတ်သမားရေးရာတန်ရာကိတ်မန်နေဂျာကိုအေးကအခုလိုပြောပြပါတယ်။
ตัวนี้อ่ะยกคนเนี่ยนี่ว่าสิถ้าเนี่ยตัวนี้ตัวนี้ปลุกซับอีกเนี่ยปีเดียวมันติดอยู่แต่ไม่ได้เกิดเกิดปีอ่ะมันติดสามปีอ่ะมันตัวนี้ตัวนี้สูงขึ้นอะไรเพราะว่าไรเตอร์ก็ได้เดินทัวร์อะไรมาไอ้ไรเตอร์ได้เดินเนี่ยว่าตัวนี้ที่มันเล็กสุดในเดียร์ไปจ้าเนี่ยแล้วสิงห์อ่ะเราไทยเนี่ยเงี้ยอ่ะเราจะมาอุบลีกูไล่หน้าเดียร์อาพีเราจะมาเรียนเนี่ยหน้าเดียร์กูไปต่อมาที่ป่าเลยสุดที่เจ้าสุดเกี่ยวอะไร อ่ะคุณลุงอยู่ลุงจะมาเนี่ยนะจีกูแต่ไม่ทาร์เลยเยอะด้วยมันมาเป็นผู้สูงเนาะลุงเชิงกูที่อาศัยสุดต่อมาพี่ปีใส่ยงมาไปเช็คขยะมาพี่เจ้ามาจ้างเกี่ยมาไปลูกอากาศรีไปต่อมาพี่เดือดเลยลุงเชิงเป็นกาวินขันเจ้าสุดเกี่ยวอะไร
ไม่มาตรีนเปียโบเกราชบาร์เลชินตอนนี้เราจะเนี่ยเกินจะตรีนลาริการ์ดเราจะเล่าบาร์เบ้คู่จันนี่เดี๋ยวจะใช้มาโรน้องสงยาตรีนจินจูกูโคจโจตินเดเล็บจับยาไปบ้างเช่นสุริยาลีบีอันเองก็ยินดีลงงานในสายเนี่ยนักคู่กูสินี่ก็ได้เข้ามุ่งจ้องยินดีสิ่งที่สิ่งที่ฮะดอลลาร์ที่อาทิตย์ตัวนั้นเดี๋ยวลุยลาดุลีก็ตรีไปเลยบาร์เลยถ้าเป็นยูเอ็นเอเมริกันจะซีซันที่นั่นยี่ลาลาโบเลที่ไทยตัวเรื่องบุญชีบาร์เลย อีเรื่องของสองดีเพียงดีสุนีลาวอาบีเรนีเนี่ยอีเรื่องบอกช่ามาถ่ายแต่งกับยูยูมูริกูชอบบอกเบบูแต่เมื่อโดนช่ามาเส้นสายในจีมาเบสโซรีจินาลุงันยาริกูจูงยินเนี่ยแต่ใครเด็ดเพียร์ฟอร์ลาวะแต่มาเนี่ยนี่มาสิ่งดีเด็ดลุงยันชอบดีฮะก็จะจับพินิจกันยาบีลุงยูดงแต่เพียร์ขยันแม่แอนเดรอมาในไทยนี่จ้าอย่างเรื่องลุงแต่มาเนี่ยสัญญาที่ชั่วลุล่ะตัวนั่งงานก็เฉลี่ยชอบพูดไอเอฟเอฟเอ็มเอ็นน้องส่งสิ่งกันสารมาพบยาท้าบาร์เลย ในงานนี้มาจะนิดเดียวลุงยินจารีด้วยลุงมีดงตั้งแต่ขยันแม่เชิงชาวมุสสิ่งนี้มาดีเลยลุงเอฟเอฟเอ็มโอกาสมาสุกีดารุสมังก์เบียวบาร์เลยแต่ดารุสคนนี้ก็ลุงเด็กเชิงลิมุสสิ่งนี้ด้วยลุงมีดงตั้งแต่มุลุยาดีจูลุนทารากูตุกี้อาร์เอสุราเอฟเอฟเอ็มก็ลุงเกรดเนี่ยมาเบียวเกรสุรากูเลยมิสเตอร์ดารุสมังก์ทับเบียวตัวบาร์เลยแล้วกูเรียนในงานเย่ลุงยินเนี่ยผู้มีดงตั้งแต่ยี่สิบสามปีบ่ที่จะเบียวมันทารี เช่นชาวมุนเนกเคเคริสรากูพิชิมบีเมสุยเมริกันปีดังซุนเนยูเกียกินเชียสัญญาสุนุยเจเนลูยากูริยากับเจ้าเลยไปเลยฮ่องกงจูมาตินิมุนิกาสนับจ้าวรีเนยูเอ็นสังกัดจินริบชิเคปีเรนเอาที่กินมาโรซีบอยลุงันเรียจะท้าบูรายุนีปูมันแดนเปียนเลบันนิบาร์เลยตินิมุนิการอสุวายงจูพิมบ์มาสนับจ้าวรีก็แลนด์นิเปโซบีเจ้าพ่อกูได้เข้าใจเลยเจ้าพ่อกาเลมิดาเป็นเยียบูราบาจีตงบิโรติงนิงเกบาร์กเนี่ย
ทีนี้จริงๆก็จะจอดในอาทิตย์นี้ไปกันรับเช่าบ้านเลยใช่ตอนนี้เราเนี่ยนี่ก็จะซีซันทั้งเลยมุกามาสุ่มยามอบเช่าบ้านเลยสบายใจอ่ะแต่เพื่อนจริงๆก็เราเอลซันโตสเช่าบ้านเลยใช่จะมาก็สมมติว่าทีนี้นี่ก็ซีซันนี้ก็ทาวเวอร์ยูติงสเปกเกอร์รับเช่าบ้านเลยฟิวเอก็เนี่ยคือทั้งเลยเป็นนี่เดรียวเนี่ยนี่ก็ซีซันบีบีจีมาเลยฟิวเอเนี่ยมาไปเนี่ยทีวีซีซันก็สมยามชูจานในจ้าบ้านเลยใช่ฟิวเอก็น่าตัวน่าสิ่งเดียวจะเจ
် This program has come to you from the Voice of America, Washington. From Washington, this is VOA News.